COVID-19 တတိယလိုင်းကပ်ရောဂါကြောင့်စကိုင်းတိုင်းကလေးမြို့နယ်နဲ့ချင်းပြည်နယ်တွင်ကမြို့နယ်တချို့မှာသေဆုံးသူများလာတယ်လို့ COVID ကာကွယ်ရေးကူညီလှုပ်ဆောင်ပေးနေတဲ့ Brighter အဖွဲ့ဝင်တွေကပြောပါတယ်။ဒါအပြင်ဇန်နဝါရီလကနေဇူလိုင်လ6ရက်နေ့အထိခရီးယံအမှုတော်ဆောင်အယောက်60ကျွယ်လွန်ခဲ့တယ်လို့နိုင်ငံတကာချင်းခရီးယံအမှုတော်ဆောင်များမိသဟာရအဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။ဒီကြောင့် VOA သတင်းတော်နိုင်ကွင်းအင်ကသတင်းပေးပို့ထားပါတယ်။
ကိုဗစ်ကယောဂါကူးစက်မှုအဆိုးဆုံးဒေတာတစ်ခုဖြစ်နေတဲ့စကိုင်းတိုင်းထက်ကကလေးမြို့မှာသေဆုံးသူအရေအတွက်မြင့်တက်နေတယ်လို့ကိုဗစ်လူနာတွေကိုပရဟိတအကူညီနေသူတူကပြောပါတယ
်ကျွန်တော်တို့ဒီဇူလိုင်အခု6ရက်ခီဆိုရင်တော့190ကျော်ကျွန်တော်သေဆုံးနေရတဲ့ကလေးမြို့မှာလေအဲ့ဒါတော့မှနေကလေးမြို့ပေါ်နဲ့နောက်တစ်ဝိုက်မှာကျွန်တော်မတန်းပြရတဲ့ဟာပေါ့နော်တနည်းအားတစ်ရက်ထဲနဲ့ဆိုရင်42ဦးတောင်ဖြစ်နေတယ်အဲ့ဒါသေဆုံးမှုကတော်တော်လေးမြင့်တက်နေတယ်လို့ကျွန်တော်ပြောလို့ရတယ်ဗျပြန်များအချင်းတော့တစ်ရက်ကိုတော့20နဲ့30ဝန်းကျင်လို့ပြန်များဒီတော့တည်လို့ရတယ်။တန်ဒီယလူနာအပါဝင်ကိုအုံမာကိုစောင့်ချက်ကူတာပြီးတော့ပြေဆုံးသွားတဲ့လူအပါဝင်တော့ဥမတန်းတင်ရတဲ့ဟာတော့ဆိုအများနိုင်တယ်လို့ကျွန်တော်တို့ယူဆတယ်ကြ။သုံးလေးရာလောက်တော့ဖြစ်နိုင်တယ်ကြ
။ကလေးမျိုးမှာယောဂဆစ်ဆေးကူစားမှုတွေလှုပ်ဆောင်နေတာအားနည်းနေသလိုကိုနီကိုဟန်နဲ့တာကူစားနေကြတာဖြစ်ပြီးသေးဆုံးမှုမြင့်တက်နေတယ်လို့ကလေးမျိုးကိုဗစ်စင်တာတာဝန်ရှိသူတူကပြောပါတယ
်ကိုဗစ်ဒီဆုံးမှုချိန်လေးကတော့တော်တော်လေးတော့ဆိုးရတယ်ခေါ်ရမှာပေါ့ကိုစစ်တာကကျွန်တော်တို့မြို့မှာဒီလိုကျန်းမာရေးဝန်ထမ်းတွေလည်းနေမကောင်းကြလို့လူဝင်အားလည်းတော့နေရာလောက်ပဲရှိနေတာအဲဒါပြည်သူများတော့တယုံထုတ်ပြန်မို့ကနည်းတယ်ဒါပေမဲ့အပြင်မှာဖြစ်ပြနေတဲ့ကိုဟာကိုကုနေတာတွေပေါ့အဲဒါပုံသားတော့အပြင်မှာကသေဆုံးမှုလည်းပုံများတာပေါ့
ကျမရဲ့ဝန်ကြီးဌာနရဲ့နိုင်စင်ထုတ်ပြန်ချက်တွေထဲမှာကလေးမျိုးကတည်ပြုလူနာသေဆုံးစီးရင်ကမများပေမဲ့ယောဂလူနာတွေကိုအကူအညီပေးသူတွေကတော့တတိယလှိုင်းကိုဗစ်ယောဂကာလအတွင်းသေဆုံးနေသူ300လောက်ရှိနေပြီလို့ခန့်မှန်းထားကြပါတယ်။စကိုင်းတိုင်းကလေးမျိုးနယ်နဲ့ချင်းပြည်နယ်တီးသိမ်မျိုး၊သွန်ဆိုင်မျိုး၊ကြီးခိုင်းမျိုးနယ်တို့မှာကိုဗစ် -19 ယောဂကြောင့်ခရီးရမှုတော်ဆောင်60ဦးသေဆုံးတယ်လို့နိုင်ငံတကာချင်းခရီးရမှုတော်ဆောင်များမိသားရဖွဲ့ International Chin Christian Minister Fellowship ICCMF အဖွဲ့ပြောရေးဆိုခွင့်ရှိသူဒေါ် Charity Thu ကခုလိုပြောပါဗျာ။ကျမတို့
ဇင်းကောက်ထားတာ60ကျပါတယ်။အများအော်ကလင်းနေနေကလင်းနေမှာရှိရွာလေးပေါ့နော်ပြီးတဲ့ခါကျတော့ဒီအိန္ဒိယနယ်ဆက်ပေါ့နော်ဒီခါသုံးဗန်တီတီအဲ့ဆက်ကများပါရှင့
်ကိုဗစ်ယောဂါကြောင့်သေဆုံးသူကိုချင်းရိုးရရအလောင်းမြေမြုပ်တကြူရကအစပြုပြီးကူးစက်မှုတွေရှိလာတယ်လို့လဲဒေါ် Charity Thu ကခုလိုဆက်ပြောပါတယ
်ချင်းရိုးရချင်းဆုံးတာအတိုင်းပဲဒီတရားဆုံးသွားပြီဆိုရင်သူရဲ့ရုပ်ကလပ်နားမှာပေါ့နော်အတူတူမချမချင်းပေါ့ပတ်ပတ်လည်းမဆိုင်ပြီးတော့မှတချင်းဆိုပြီးတယ်ဖြူတောင်းပြီးတယ်တရားဟောပြီးတယ်ပေါ့နော်အဲ့ဒါလည်းလုပ်ရင်းနဲ့ကူးစက်ကုန်ရတာပေါ့
ICCMF ရဲ့စီရင်ရကိုဗစ် -19 ကပ်ရောဂါကြောင့်2023ခုနှစ်ဇွန်လတွင်တိုက်ခတ်တော်ရစီရာတင်းအုပ်စီရာနဲ့ကက်သလစ်ဘုန်းတော်ကြီး48ဦးဇူလိုင်လတရနေ့ကနေ6ရက်နေ့အတွင်း9ဦးနဲ့ဇန်နဝါရီလဖေဖော်ဝါရီလဧပြီလတို့မှာသူဦးစီစုစုပေါင်းအယောက်60ကျော်လွန်ခဲ့တယ်လို့ဖော်ပြထားပါတယ်ချင်းပြည်နယ်သွန်ဆိုင်မြို့နယ်နဲ့ကြည်ခိုင်မြို့နယ်တို့မှာလည်းကိုဗစ် -19 ကပ်ရောဂါကြောင့်သေဆုံးမှုများလာတယ်လို့သွန်ဆိုင်မြို့နယ်ပရဟိတအဖွဲ့တာဝန်ရှိသူကခုလိုပြောပါတယ်
ဒီဆုံးမလို့啊တန်းစာမိနေမှာနဲ့ဆက်တယ်ဒီကမှာ6ရက်တန်းစာမှာဆက်နေရဖြစ်တဲ့လူများရင်ပို့စင်းပြရလို့များတာပေါ့နော်
ချင်းမြင့်နဲ့တီးတိန်သွန်ဆန်ကြီးခါဖလန်းဘက်မှာကိုဗစ်ယောဂါဘုတွေ့ရှိလူနာသထောင်ဝန်းကျင်ကရှိနေပြီးတလတာအတွင်းအယောက်60ဝန်းကျင်သေဆုံးခဲ့တယ်လို့ချင်းမြင့်နဲ့ကိုဗစ်ကာကွယ်ရေးဖွဲ့စည်ရင်းရသိရပါတယ်လက်ရှိကလေးမျိုးနဲ့ချင်းမြင့်နဲ့ဖလန်းတီးတိန်သွန်ဆန်မျိုးနယ်တွေမှာအောက်ဆီဂျင်ဘူးအလုံးလောက်မရှိတဲ့အတွက်မန္တလေးစကိုင်းရန်ကုန်မြို့တွေမှာမှာယူနေရပြီးအခြေအနေပိုဆိုးလာမှာကိုလည်းဒေသခံတွေကစိုးရိမ်နေကြပါတယ်ခင်ဗျာ
နိုင်ကိုရင်မှာ